လောင်စာစီမတုံးမဲ့နေဆွင့်တုံးပြီးမိုင်မောင်း2000ခီကဘာတပတ်ပတ်ဖို့ကြိုးစားတဲ့ဆွစ်ဇာလန်က Solar Impulse 2လင်းဟာသူ့ခီးစဉ်ကိုပြန်ပြီးစတင်လိုက်ပါပြီ။သူ့ခီးစဉ်နဲ့မပါဘဲတလလောက်ရန်နာခဲ့တဲ့ဂျပန်နိုင်ငံကနေတနင်္လာနေ့မနေ့အစောပိုင်းမှာစတင်ထွက်ခွာခဲ့တာဖြစ်ပါတယ်။ Pacific သမုဒ္ဒရာဖြတ်သန်းချိန်ဟာ Solar Impulse 2ကိုလေထဲမှာအကြမ်းရှိစေမှာဖြစ်ပြီးဒီခီးကိုစတင်ဖို့ဆွစ်လေယာဉ်မှူး Andre Bosbach ဂျပန်နိုင်ငံနာဂိုယာကနေထွက်ခွာလာပြီးဖြစ်ပါတယ်။တကယ်လို့ Pacific သမုဒ္ဒရာဖြတ်ချိန်ရာသီဥတုအခြေအနေမကောင်းရင်တော့ပြန်လာမှာဖြစ်ပေမဲ့ဂျပန်ဘက်ကိုပြန်မှုရမှာမဖြစ်နိုင်တဲ့နေရာမျိုးဆိုရင်တော့ပြန်ဖို့မလုပ်နိုင်ပါဘူး။ Pacific သမုဒ္ဒရာကျော့ဖြတ်ပြီးဟာဝိုင်သွားတဲ့ခီးယာဒီမှာအရေးပေါ်ဆင်းရဲနေရာမရှိတဲ့အတွက်အန္တရာယ်ကတိတ်ကိုရှိနေတာပါ။ Solar Impulse 2ကိုဂျပန်မှာဆင်းသက်ဖို့အစီအစဉ်လုပ်မထားပေမဲ့ဂျွန်လာအစောပိုင်းကတရုတ်နိုင်ငံအရှေ့ပိုင်းနန်ဂျင်းကနေဟာဝိုင်သွားမဲ့ခီးမှာရာသီဥတုမကောင်းတဲ့အတွက်ဂျပန်ကိုသွားခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ပစိဖိတ်သမုဒ္ဒရာဖြတ်သန်းမှုစီစဉ်ဆိုင်မှာလဲရာသီဥတုမကောင်းတဲ့အတွက်နောက်ဆုံးအချိန်ကျမှကပ်ပြီးဖြတ်ခဲ့ရတာပါ